မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်အောက်တိုဘာလ10ရက်အင်္ဂါနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကို9တိုမီတာ71 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကီထိုက်ပါAmerican ခေတ်သမိုင်းမှာလူအသေးပြောက်အများဆုံးတနက်ပြစ်ခတ်မှုဖြစ်ပွားခဲ့တာသတင်းတစ်ပတ်ကြော်လာပြီးဖြစ်ပေမဲ့ဘာကြောင့်အခုလိုလုတ်ခဲ့ရသလဲဆိုတဲ့အကြောင်းရင်းကိုတော့အာနာပိုင်တို့စုံစမ်းနေကြရဆဲဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်မှာခိုလုံနေကြတဲ့တိမ့်နေချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုကာလာဝမ်ယောဂကာကွယ်ဆေးတိုက်မှုလုပ်ငန်းစဉ်ကိုကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကဒီကနေ့စတင်လိုက်ပြီးဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူကြည့်ညာပါမယ်ရှင်။
ကောင်းပါပြီရှင်တင်တွေအပြီမှာတော့ရခိုင်ပြည်နယ်ကပြဿနာတွေကြောင့်မြန်မာနိုင်ငံအပေါ်အနောက်နိုင်ငံတွေအရေးယူတန်ခတ်ဖို့စဉ်းစားနေကြောင်းတင်တွေထွက်ပေါ်လာနေတဲ့အပေါ်အမြင်သဘောထားတွေနဲ့အတူနားဆင်ရမှာက
လုံလုံရေးကတော့ကျွန်တော်တို့ကတော့ဟိုပုံမှန်နဲ့ပို့ပြီးတော့အဆင့်မြင့်တော့ထောင်ရွက်နေပါတယ်ဒီရခိုင်ပြည်နယ်မျိုးကြီးအားလုံးမှာစစ်တေမျိုးအပါဝင်အားလုံး18မျိုးနဲ့ရှိတာပေါ့ရခိုင်မျိုးကြီးကတော့တော့ဒီလက်ကင်းနေရခိုင်နေ
ရခိုင်ပြည်နယ်ရဲမူကြီးအောင်မြတ်မို့ပြောသွားတာပါပြည်စုံကိုတင်တွေပြီးမှနားဆင်ကြပါမယ်ဒါအပြင်အခုရန်ကုန်မြို့မှာကျင်းပနေတဲ့ဘာသာပေါင်းစုံငြိမ်းချမ်းရေးဆုတောင်းပွဲနောက်ဆုံးတည်ရတဲ့အခြေအနေကိုလည်းမေးမြန်းတင်ပြပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်။ American Pirates ကို Las Vegas မြို့မှာတနက်သမား Stephen Pettor ရဲ့လက်ချက်နဲ့လူ58ဦးသေဆုံးလူ900နီးပါးဒဏ်ရာရခဲ့ပြီးသတင်းတစ်ပတ်ကျော်ကြာလာပြီမဲ့တိုက်ခိုက်ခဲ့ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။ဘာကြောင့်ဖြစ်ခဲ့ရသလဲဆိုတာကိုအဓိကဦးစားပေးဖော်ထုတ်နေစေဖြစ်တယ်လို့စုံစမ်းစစ်ဆေးသူတို့ကပြောပါတယ်။တနတ်သမားဘက်တော့ကဖြစ်ခတ်မှုဖြစ်စေခဲ့တဲ့သူ့လုပ်ရက်တွေကိုဖုံးကွယ်ထားခဲ့တာကြောင့်ဖော်ထုတ်ဖို့ပိုပြီးတော့ခက်ခဲစေတယ်လို့လဲမြို့တော်ရဲတပ်ဖွဲ့ကြီးကဂျိုးလွန်ပါတို့ကမနေ့တနင်္လာနေ့တုန်းကသတင်းတောက်တွေကိုပြောပါတယ်။ဒေသဆိုင်ရာရဲတပ်ဖွဲ့ကပြည်တော်စုစုံစမ်းစစ်ဆေးရေးဘူရိုဆေးလေရက်နဲ့လက်နက်ဆိုင်ရာဘူရိုတို့နဲ့ပူးပေါင်းပြီးတော့စုံစမ်းစစ်ဆေးနေပါတယ်။တနတ်သမားဘက်တော့ရဲ့လှုပ်ရှားမှုတွေတိုက်ခိုက်ဖို့စီစဉ်နေတဲ့ကာလအတွင်းကအဆက်အသွယ်တွေတနတ်တွေဝယ်ယူခဲ့တာတွေနဲ့ပတ်သက်ပြီးတနတ်သမားရဲ့ညီကိုတွေတဲကတဦးနဲ့သူ့ရဲ့ရီးစားဖြစ်သူတို့ကိုစုံစမ်းစစ်ဆေးသူတွေကမေးမြန်းနေကြပါတယ်။ဂီတဖျော်ဖြေပွဲကြီးရှုနေကြသူတွေကိုတနတ်သမားပြစ်ခတ်ခဲ့ရာမန္တလေးဘေးဟိုတယ်အခန်းတွင်းကနေလဲတနတ်23လဲရှာဖွေတွေ့ရှိခဲ့တာလို့အာဏာပိုင်တို့ကပြောဆိုထားတာပါ။တနတ်သမားကသူ့ကားထဲမှာလဲဖောက်ခွဲပစ္စည်းတွေဖြစ်အောင်ပေါက်ဆန်နိုင်တဲ့ပစ္စည်းတွေတင်ထားသလိုသူ့ရဲ့ဟိုတယ်ခန်းတွင်းမှာလည်းတကူရည်သုံးကာကွယ်ရေးပစ္စည်းကရိယာတွေတွေ့ရတယ်လို့မြို့တော်ရဲတပ်ဖွဲ့ကြီးကပြောပါတယ်။တိုက်ခတ်မှုကိုအာဏာပိုင်တို့တုံ့ပြန်ကင်တွဲချိန်မှာတနတ်သမားကထွက်ပြေးဖို့အစီအစဉ်ရှိခဲ့တယ်လို့လည်းအကြီးအကဲကပြောပါတယ်။နောက်ထပ်တနတ်သမားတယောက်ထပ်ပါသေးသလားဆိုတာကိုရောတနတ်သမားဘက်တော်ကအကြမ်းဖက်ဝါဒီအဖွဲ့ဓမ္မဖို့အကြမ်းဖက်ဝါဒနဲ့ဆက်နွယ်မှုဆိုင်ရာအထောက်အထားတွေလည်းအခုချိန်ထိအာဏာပိုင်တို့မတွေ့ရသေးပါဘူးရှင်။
American ပြည်တော်စုအနောက်ပိုင်း California ပြည်နယ်ကနေရာပေါင်း12ခုထက်မနည်းမှာလောင်ကျွမ်းနေတဲ့တော်မီကြီးကိုမိသက်သမားတွေအပြင်းထန်ကြိုးစားငြိမ်သက်နေပါတယ်။တော်မီကြောင့်လူပေါင်း10ဦးထက်မနည်းသေဆုံးပြီးထောင်နဲ့ကြီးတဲ့လူတွေလည်းဘေးလွတ်ရာပြောင်းရွှေ့သွားတာပါ။လူနေအိမ်နဲ့စီးပွားရေးလုပ်ငန်းပေါင်း1500ထက်မနည်းမိထဲပါသွားခဲ့တယ်လို့ပြည်နယ်မိသက်အရာရှိတွေကတင်းလာနေမှာခံမှန်ပါတယ်။မိခိုငွေတွေရှူမိတဲ့သူအများစုပါတဲ့လူနာပေါင်း100ကျော်ကိုကူတာပေးခဲ့ရတယ်လို့လဲစေုံကပြောပါတယ်။မိဘကြောင့်တိတ်ဆုံးသူအရေးအတွက်တိုးလာမယ်လို့ခံမရပါဗျ။မိစတဲ့လောင်ကျွမ်းရတဲ့အကြောင်းရင်းကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါပေမဲ့လဲကယ်လီဖိုးနီးယားပြည်နယ်မှာတရားသရောက်တိုင်းတော်မီလောင်ကျွမ်းလေးရှိသလိုလေပြင်းတိုက်ခတ်မှုကြောင့်ခြောက်သွေးတဲ့နေရာတွေမှာခက်မှန်များမိကူသွားတာပါ။ပြည်နယ်အုပ်ချုပ်ရေးမှူးဂျယ်ရီဘရောင်းကစပစ်ချန်တွေနဲ့နာမည်ကျော်ဝိုင်းအရထုတ်လုပ်တဲ့လုပ်ငန်းတွေရှိရာနာပါဆနိုမာနဲ့ယူဘာခိုင်တွေမှာအရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်။
ကဘာကြီးပုံနှိမ်မှုကိုဖြစ်စေတဲ့အတွက်ဆိုပြီးဖလွင်တန်းခွေထုတ်လွှင့်မှုကိုရှော့ချဖို့အရင်သမ္မတအိုဘားမားလက်ထက်ကအစီအစဉ်ကိုလက်ရှိအမေရိကန်အစိုးရကပေးဖျက်လိုတဲ့အပေါ်သဘာဝပတ်ဝန်းကျင်ဆိုင်ရာအဖွဲ့အစည်းတွေဘက်ကမကြေမနက်ဖြစ်နေကြပါတယ်။ကဘာကြီးပုံနှိမ်မှုကိုနှေးကွေးသွားစေရည်ရွယ်တဲ့အစီအစဉ်ကိုပြန်လည်ရုပ်သိမ်းဖို့အတွက်ဆိုပြတဲ့ဥပဒေကိုဒီကနေ့အင်္ဂါနေ့မှာလက်မှတ်ထိုးဖို့ရှိတယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဌာနအကြီးအကဲ Scott Brook ကပြောဆိုခဲ့တာပါ။ကျောင်းမီးသွေးသုံးဆက်ယုံတွေမှာကန့်သက်ချက်တွေရှိလာပြီးကျောင်းမီးသွေးဝယ်လို့အားကျသွားတာရဲ့တစ်စိတ်တစ်ပိုင်းအနေနဲ့ကျောင်းမီးသွေးထုတ်လုပ်မှုလုပ်ငန်းကအလုပ်အကင်တွေအကြီးအကျယ်ဆုံးရှုံးခဲ့ရတဲ့ကန်တကီပြည်နယ်မှာမစ္စတာ Brook ကအခုလိုပြောဆိုတာဖြစ်ပါတယ်။အရင်သမ္မတအိုဘားမားရဲ့တန့်စင်တဲ့စွန့်အင်ဆိုင်ရအစီအစဉ်ကတက်ရောက်မှုတော့မရှိသေးပါဘူး။ဒီအစီအစဉ်ကိုကျင့်သုံးဖို့ဥပဒေနဲ့ညီညွတ်မှုရှိသလားဆိုတာကိုမဆုံးဖြတ်ရသေးတဲ့အတွက်ပြီးခဲ့တဲ့နှစ်ကလေးကတရားရုံးချုပ်ကဆိုင်းငံ့ထားတာဖြစ်ပါတယ်။ တစ်ချိန်တည်းမှာပဲဒီစီစဉ်ကိုလွှမ်းမိုးချေဖြတ်နိုင်ရင်မစ္စတာဘရုတ်ရဲ့ဆုံးဖြတ်ချက်ဟာဆိုရင်လေတဘာဝပတ်ဝန်းကျင်ဆိုင်ရာအဖွဲ့အစည်းတွေပြည်နယ်ရှိနေချုပ်တွေဘက်ကဥပဒေကြောင့်ရဆောင်ရွက်လာတာတွေနဲ့ရင်ဆိုင်ရမယ့်အခြေအနေမှာရှိနေပါတယ်ရှင်
စပိန်နိုင်ငံကက်တလိုးနီးယားဒေသအကောင်ဆောင်ဟာဒေသလွှတ်တော်အမတ်တွေကိုအင်ကာနေမှာစကားပြောဆိုဖို့ရှိပါတယ်။ခွဲထွက်ရေးကိုတစ်ဖက်သက်ကြီးညာဖို့ကက်တလန်လွှတ်တော်အမတ်တွေထောက်ခံမဲ့ပီမာကိုမက်ဒရစ်အစိုးရဘက်ကစိုးရိမ်နေတာပါ။ကက်တလန်ကောင်ဆောင်ကာလ်ပူဒီမွန်ကအင်ကာနေမှာလွှတ်တော်ကိုဘာပြောမလဲဆိုတာကြိုတင်ထုတ်ပြောမထားပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးတော့တိုးလာနေတဲ့တင်မမှုတွေရောကြတော့အောင်ကက်တလန်ကောင်ဆောင်တွေဘက်ကလက်လျှော့ဖို့ပြည်တွင်းပြည်ပနိုင်ငံရေးကောင်ဆောင်တွေကတိုက်တွန်းနေကြပါတယ်။ဘာစီလိုနာမြို့တော်ဝန်ကလည်းဒီလို့ရဟာလူမှုအသိုက်အဝန်းရဲ့စီးလုံးညီညွတ်မှုကိုထိခိုက်လာနိုင်တယ်ဆိုပြီးစန့်ကျင်ပြောဆိုသွားပါတယ်ကက်တလန်ဒေသလွတ်လပ်ရေးကြေညာဖို့ကြိုးပမ်းချက်ကိုလက်လျှော့လိုက်ဖို့စပိန်အထက်ကအတိုက်အခံဆိုရှယ်လစ်ကောင်ဆောင်ပက်ဒရိုရှန်ဆက်စ်ကလည်းတိုက်တွန်းခဲ့တာပါဥပဒေကြောင့်အုပ်ချုပ်တဲ့နေရာမှာအပြစ်အဝါလွတ်လပ်ရေးကြေညာတဲ့လုပ်ရမျိုးအတွက်နေရာမရှိဘူးလို့လည်းသူကပြောပါတယ်ဂျာမနီနဲ့ပြည်တဲ့နိုင်ငံတို့ကလည်းတနင်္လာနေ့ကခွဲတော်ရေးအပေါ်စန့်ကျင်ပြောဆိုခဲ့တာပါစပိန်နိုင်ငံစီးလုံးရေးကိုအပြစ်အဝါထောက်ခံကြောင်းနဲ့တွေးဆဆွေးနွေးကြဖို့တိုက်တွန်းကြောင်းဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲရဲ့ပြောခွင့်ရသူကဆိုပါတယ်ပြည်တဲ့နိုင်ငံကလည်းကက်တလိုးနီးယားလွတ်လပ်ရေးကြေညာချက်ကိုအတိမပြုမှာမဟုတ်ဘူးလို့ပြောပါတယ်
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝင်မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေကိုကာလဝမ်းရောဂါကာကွယ်ဆေးတိုက်မှုလုပ်ငန်းစဉ်ကိုဒီကနေ့အင်ကာနစ်မှာပဲကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ဘင်္ဂလားဒေ့ရှ်ကျန်းမာရေးဌာနတို့ကစတင်လိုက်ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲဝမ်ပြတ်ဝမ်ရှော့ဖြစ်သူနောက်ထပ် 13,000 တွေ့ရတဲ့အကြောင်းကုလသမဂ္ဂကလေးသင်ငယ်များဆိုင်ရာရန်ပုံငွေအဖွဲ့ UNICEF ပြောခွင့်ရကပြောဆိုထားတာပါလူ6သိန်းကိုဝမ်ပြတ်ဝမ်ရှော့ကာကွယ်ဆေးပေးဖို့ဆောင်ရွက်နေပြီးပထမအထုပ်မှာတော့အသက်1နှစ်နဲ့အထက်လူ6သိန်းခွဲကိုပေးနိုင်ဖို့မှန်းထားပြီးဒုတိယအထုပ်ကိုတော့ဒီလကုန်ပိုင်းမှာဆောင်ရွက်မှာဖြစ်တဲ့အကြောင်းပြောပါတယ်ဝမ်ပြတ်ဝမ်ရှော့ပြန့်နှံ့မှုကတော့မတွေ့ရသေးပါဘူးဒါပေမဲ့မိန်လာနဲ့ဆက်ဆက်တဲ့ကျန်းမာရေးဆိုင်ရာပြဿနာတွေကတော့ပိုဆိုးလာနေတဲ့လက္ခဏာတွေရှိနေပါတယ်။ကျန်းမာရေးဆိုင်ရာပြဿနာတွေဖြစ်လာနိုင်တာကြောင့်လဲကုလသမဂ္ဂအပါအဝင်အကူအညီပေးရေးအဖွဲ့တွေကရေရင်းပေါင်းထောင်နဲ့ချီတူဖို့ပေးနေကြရသလိုတစ်ဖက်မှာလည်းအင်နာတွေကိုတတ်နိုင်သလောက်စောက်လုပ်နေကြရပါတယ်။အခုအောက်တိုဘာလ15ရက်နေ့မှာအင်နာ1000ကျွဲလောက်စောက်ပေးနိုင်ဖို့ရည်မှတ်ဆောင်ရွက်နေတယ်လို့လဲဘင်္ဂလားဒေ့ရှ်ကယ်ဆယ်ရေးအဖွဲ့ကအကြီးအကဲညွှန်ကြားရေးမှူးအာစစ်ဆာလာကပြောပါတယ်။ဒုက္ခသည်စခန်းတွေမှာအင်နာတွေစောက်ပေးယုံနဲ့လည်းမလုံလောက်ပါဘူး။တချို့သောဒုက္ခသည်စခန်းတွေမှာတော့အင်နာကလုံခြုံမှုပိုပြီးတော့လိုတဲ့အမျိုးသမီးတွေအတွက်သားပဲလို့သတ်မှတ်ထားကြတာဖြစ်ပါတယ်
။တမ်းမြေကုန် PC တွေကိုမြောက်ကိုရီးယားနိုင်ငံနဲ့အသွားအပြန်အတင်ပို့လုံနေတဲ့ကုန်တင်ပေါ်လေးစင်ကိုကဘာဘောကစိတ်ကံပင်နေရာမှာမှစိုက်ကခွင့်မပြုဖို့ကုလသမဂ္ဂကပိတ်ပင်လိုက်ပါတယ်။အများဝိုင်းပယ်ခံထားရတဲ့မြောက်ကိုရီးယားအစိုးရအပေါ်နိုင်ငံတကာကချမှတ်ထားတဲ့တန်ခတ်ပိတ်ဆို့အရေးယူမှုတွေကိုစောင့်ကြည့်စစ်ဆေးတဲ့ကုလသမဂ္ဂကော်မတီအကြီးအကဲ Hugh Griffith ကနယူးယောက်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပိတ်ပင်လိုက်တဲ့အကြောင်းသတင်းလာနေကကြေညာသွားတာပါ။တီတားမြင့်ချက်ဟာပြီးခဲ့တဲ့ကြာရာပတင်းနေ့ကစပြီးတော့အသက်ဝင်သွားတာဖြစ်တယ်လို့လည်းသူကပြောပါတယ်။ရေချောင်းသွားလာမှုဆိုင်ရာအချက်အလက်တွေရအခုတားမြင့်လိုက်တဲ့တင်မော်တွေကတော့အရှေ့အာဖရိကကျွန်းနိုင်ငံကွန်မိုရိုစ်မှာမှတ်ပုံတင်ထားတဲ့ P38 Caribbean ပင်လယ်ထဲက Saint Kitts and Nevis ကျွန်းနိုင်ငံမှာမှတ်ပုံတင်ထားတဲ့ Huo Fan 6မြောက်ကိုရီးယားပိုင်း Tosun အမတ်နှစ်တင်မော်နဲ့နောက်တစ်စင်းကတော့ Benin ကမှာမှတ်ပုံတင်ထားတဲ့ Jushan ဆိုတဲ့တင်မော်တွေဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ဒုံးကျည်ဆန်တာပြည်လုံးမှုတွေကိုတန်ခတ်အရေးယူတဲ့အနေနဲ့မြောက်ကိုရီးယားရဲ့အကြောင်းမင်းသွေးတန်ခဲနဲ့ရေထွက်ကုန်ပစ္စည်းတွေတင်ပို့မှုအပေါ်ပိတ်ပင်တားမြစ်ချက်တစ်ခုကိုကုလသမဂ္ဂလုံခြုံရေးကောင်စီကအောက်ကလိုက်မှအတည်ပြုပြဋ္ဌာန်းခဲ့တာပါအခုနောက်ဆုံးချမှတ်လိုက်တဲ့တန်ခတ်ပိတ်ဆို့မှုတစ်တွေကိုတော့မြောက်ကိုရီးယားကချင်း6ကြိမ်မြောက်နျူကလ িয়ার စမ်းသပ်မှုလုပ်ပြီးတဲ့နောက်ပြီးခဲ့တဲ့စက်တဘင်ဘာလကပဲချမှတ်လိုက်တာဖြစ်ပါတယ
်အကျဉ်းသားတွေထံကဖြောင့်ချက်ရဖို့အတွက်ရဝန္ဒါစစ်သားတွေကနှိပ်စက်ညှဉ်းပန်းရိုက်နှက်တာတွေလျှက်စစ် short တိုက်တာတွေနောက်အသက်အန္တရာယ်ချင်းချောက်မှုတွေကိုလက်ကင်ကျင့်သုံးခဲ့တယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီး HRW ကပြောဆိုလိုက်ပါတယ်ရဝန္ဒါစစ်တပ်ထိန်းသိမ်းရေးစခန်းတွေမှာ2010နဲ့2016ခုနှစ်ကြားတရားမဝင်ဖမ်းဆီးခံရမှုအတည်ပြုထားသူ104ဦးရဲ့အကြောင်းကိုနယူးယောက်အခြေစိုက်အရှာတပြုအဖွဲ့ကြီးကစာမျက်နှာ62မျက်နှာပါအစီရင်ခံစာအဖြစ်ဒီကနေ့အင်ကာနီမှာထုတ်ပြန်လိုက်ပါတယ်ဖမ်းဆီးခံရသူအများအပြားကတော့ကွန်ဂိုမှာအခြေစိုက်တဲ့ရဝန္ဒါဟူတူလက်နက်ကိုင်တပ်ဖွဲ့အများစုပါဝင်တဲ့ ရဝန္ဒါလွတ်မြောက်ရေးဒီမိုကရက်တစ်တပ်ဖွဲ့ဝင်တွေဒါမှမဟုတ်လေဒီအဖွဲ့အတွက်လှုပ်လှုပ်သူတွေဆိုတဲ့တန်တရားနဲ့ဖန်ခံရတာဖြစ်ပါတယ်။ဒီအဖွဲ့ဝင်တချို့က1994ခုနှစ်လူမျိုးတုံးတပ်ဖြတ်မှုမှာပါဝင်ခဲ့ကြတယ်လို့လည်းတန်တရားရှိထားတာဖြစ်ပါတယ်။ဖန်စီခံရသူအများအပြားကတော့နှိပ်စက်တာတွေမခံနိုင်တော့လို့အသက်ခံရတော့မှာပဲဆိုတဲ့စိုးရိမ်ချက်တွေကြောင့်မမှန်မကန်ဖြောင့်ချက်တွေကိုလက်မှတ်ထိုးပေးခဲ့ရတယ်လို့ HRW စုံစမ်းစစ်ဆေးရေးမှုတွေကိုပြောဆိုခဲ့ကြပါတယ်။စနစ်တကျနှိပ်စက်မှုတွေနဲ့ပတ်သက်ပြီးနှိပ်စက်ခံရသူတွေရဲ့တိုင်ကြားချက်တွေကိုလည်းအစိုးရရှင်းနေတွေတရားသူကြီးတွေကလစ်လျူရှုခဲ့ကြတယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။တကယ်တမ်းနှိပ်စက်ခံရသူအရေးအတွက်ကအခုအတီးပြုတ်ထားတဲ့အရေးအတွက်ထွက်များလိမ့်မယ်လို့လဲ HRW ကပြောဆိုထားပါတယ်ရှင်
။ကင်ညာနိုင်ငံကအိန္ဒိယသမုဒ္ဒရာကန်ယောရာမှာမွန်ဘာစာနီးပညာတက္ကသိုလ်ကျောင်းသားတွေလိုက်ပါလာတဲ့ကားတိုင်းအင်္ဂါနေ့ကခြုံကိုတက်ခတ်ခံရတဲ့အတွက်ဝန်ထမ်းအုပ်သေးဆုံးသွားပါတယ်။ပတ်စကာဒဇင်ထဲကနေတနတ်သမားတွေခုံထွက်လာပြီးတော့တနတ်တွေနဲ့ပြစ်ခတ်ခဲ့တာပါ။တက်ခတ်ခံရတဲ့တက္ကသိုလ်ကျောင်းသားတွေနဲ့ဝန်ထမ်းတွေကိုတက္ကသိုလ်ကျောင်းဝင်းထဲပြောင်းရွှေ့နေရချတာပေးတယ်လို့ဒေတာရဲအရာရှိချုပ် Larry Kidd ကပြောပါတယ်။ကားတိုင်းကိုလိုက်ပါဆောင်ရှောက်ပေးတဲ့ရဲအရာရှိနှစ်ဦးနဲ့ကားဆရာသူတို့လည်းတက်ခတ်မှုအတွင်ထိခိုက်ဒဏ်ရာရသွားကြပါတယ်။တနတ်သမားတွေဘသူဘဝဖြစ်တယ်ဆိုတာမသိရပေမဲ့ El Shabab စစ်သွေးကြွတွေနဲ့ပတ်သက်မှုရှိမယ်ဆိုပြီးတော့ရဲချုပ် Kidd ကတန်ရရှိနေတာဖြစ်ပါတယ်
ထိုင်းနိုင်ငံမှာလာမယ့်2018ခုနှစ်နိုဝင်ဘာလမှာရွေးကောက်ပွဲတွေကျင်းပမယ်လို့စစ်အစိုးရအကြီးအကဲကကတိပြုလိုက်ပါတယ်။ဆီယန္နာသိမ့်ပြီး3နှစ်ကျော်ကာလကိုရောက်လာချိန်မှာပဲအခုလိုပြောလိုက်တာပါ။နောက်နှစ်အတွင်းမှာရွေးကောက်ပွဲကျင်းပမယ့်ရဲ့အတိအကျကိုကြေညာမယ်လို့ထိုင်းဝန်ကြီးချုပ်ဖရာယိုချန်းဟိုချာကသတင်းထောက်တွေကိုဒီကနေ့မှပြောပါတယ်။2018ခုနှစ်ဇွန်လလောက်မှာရွေးကောက်ပွဲရက်ကိုကြေညာပြီးနိုဝင်ဘာလလောက်မှာကျင်းပမယ်လို့ဝန်ကြီးချုပ်ကပြောဆိုသွားတာဖြစ်ပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့နန်းလောင်တို့ပြောပြပေးကြတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင် ARS ရေခေါ်အကြမ်းဖက်အဖွဲ့စည်းရဲ့တလကြာပြစ်ခတ်ရဆေးရေးကြေညာချက်ရက်စစ်သွားချိန်မှာနေဆက်ဒေသမှာအကြမ်းဖက်သမားတွေရောက်ရှိနေတဲ့သတင်းတွေထွက်ပေါ်နေတယ်လို့အာဏာပိုင်အဖွဲ့စည်းတွေကလည်းရခိုင်ပြည်နယ်ရဲ့လုံခြုံရေးကိုတိုးမြှင့်ထားပါတယ်။မောင်တော်မြို့ခံတချို့ကတော့လုံခြုံရေးတိုးမြှင့်ထားတာကြောင့်အရင်ကထက်စာရင်ပူပန်မှုတိတ်မရှိကြောင်းပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောသတင်းပေးပို့ထားပါတယ်ရှင်။
Okay ARS အခေါ်အကြံဖက်ဖွဲ့ဟာဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းဒေသကလုံခြုံရေးစခန်30လောက်ကိုတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်စက်တင်ဘာလ10ရက်နေ့မှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ရေးအတွက်တလကြာပြစ်ခတ်ရစဲကြောင်ကြေညာခဲ့ပါတယ်။ဒီလိုကြေညာပြီးတလပြည့်ချိန်မှာအကြံဖက်သမားတွေကထပ်မံဝင်ရောက်တိုက်ခိုက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာသလိုဒေသခံပြည်သူတချို့ကလည်းစိုးရိမ်နေတာတွေရှိခဲ့ပါတယ်။ရခိုင်ပြည်နယ်ရဲမှုကြီးအောင်မြတ်မိုးကလက်ရှိထွက်ပေါ်နေတဲ့သတင်းတွေကိုအတိမပြုနိုင်သေးကြောင်းနဲ့လုံခြုံရေးအခြေအနေကိုတွေးမြင်ထားကြောင်းပြောပါတယ
်။ဒီကြီးလို့မရတဲ့နေရာတော့ဒီနေဆက်မှာသူရောက်ရှိနေပြီးကဲမဲကိုစောင့်နေတယ်ဆိုတဲ့ဟာမျိုးလေးတော့ကြားရတယ်ခင်ဗျ။ဆိုတော့ဒီပြည်မှာတော့ရောက်တယ်မရဘူးဆိုတော့အတိအကျတော့မရဘူးခင်ဗျ။လုံခြုံရေးကတော့ကျွန်တော်တို့ကတော့ဟိုပုံမှန်နဲ့ပို့ပြီးတော့ဆင့်မြင့်တော့ဆောင်ရွက်နေပါတယ်ဒီရခိုင်ပြည်နယ်မျိုးကြီးအားလုံးမှာစစ်တေမျိုးအပါအဝင်အလုံးစကားမျိုးနဲ့ရှိတာပေါ့။ AI မျိုးကြီးပေါ့ပေါ့။ဒါဒီလက်ကင်းနေရကင်းနေစောင့်ကြည့်ကင်းနေဒါတွေကတော့တွုံးမြင့်ကိုဆောင်ရွက်နေပါလား။ဒီဝင်မျိုးတွေရှာဖွေတာတွေရောပိတ်ဆို့တာတွေ
။အကျန်းဖက်တိုက်ခိုက်တာတွေအများဆုံးဖြစ်ပွားခဲ့တဲ့မောင်းတော်နဲ့ဘူတီတော်မျိုးနဲ့အတွင်းကလုံခြုံရေးဆောင်ရွက်နေတဲ့အခြေအနေကိုလည်းအခုလိုပြောပါတဲ
့။မောင်းတော်ဒေသမှာတော့နေရာဆောင်ရွက်တဲ့ဘက်ရှိပါလား။သူကတော့သူစက်မှတ်ထားတဲ့ဉာဏ်ကြီးအတွင်းမှာစက်မှတ်နဲ့ပူပေါင်းလို့ဆောင်ရွက်တာရှိရဲ့။ဒါသူရဲကြီးပဲကဆောင်ရွက်တာရှိရဲ့။ဒီဘူတီတော်မျိုးပေါ့မောင်းတော်မျိုးပေါ့ကျတော့လည်းဒီခရိုင်ရက်တက်ဖွဲ့ပေါ့လင်းနေရက်တက်ဖွဲ့ရှိတယ်။ဒါရီကသူတတ်မှတ်ထားတဲ့ area light တွေလိုမျိုးတွေဆောင်ရွက်ရရှိပါရဲ့
။မောင်းတော်မြို့နယ်ကပြည်ညာလွတ်တော်ကိုယ်စားလှယ်ဦးထွန်းလာစိန်ကတော့လက်ရှိလုံခြုံရေးအခြေအနေအရသိပ်စိုးရိမ်စရာမရှိကြောင်းပြောပါတယ
်။လုံခြုံမှာတော့သူတို့ဒီနေရာနေသားဆောင်လည်းသူတာဝန်နဲ့သူတို့နေရာနဲ့သူကမနိုင်ရက်တက်ဖွဲ့ဒီတက်ကသူဆိုင်ဆိုင်ကိုနေနေနဲ့သူကနဲ့သူဟောအခုကိုယ်ကနေပတ်သက်ပြီးတော့သူတို့လုံခြုံတာလည်းမီဒီယာလောက်ကပဲဝင်လာချင်ပါတော့။လုံခြုံရေးဆိုင်အနေနဲ့ဒီလိုမျိုးပတ်မှုကိုရှိနေတယ်ဒီလိုမျိုးကိုသိနိုင်တယ်ဆိုတော့ဒီလိုလေစဉ်းစားနေကြတာပေါ့အဲ့လိုသူငါတို့ကတော့ဒီမှာရှိတဲ့တိုင်းတိုင်းနဲ့ကိုယ်လည်းလည်းကဘူးရနေစူပေါ်ပြီးတော့အင်းရောမြလိုက်အရင်နဲ့ဆိုင်တော့ငါတို့တိတ်ကြစိုးရင်တော့မရှိဘူးလို့ထင
်မောင်းတော်မျိုးမြောက်ဖက်ငခုရကျေးရွာမှာနေထိုင်နေသူတူဦးကတော့သူတို့ဘက်မှာအခြေအနေဟာအေးအေးဆေးဆေးရှိကြောင်းပြောပါတယ်
ပုံမှန်ပါပဲခင်ဗျာ။ဟိုအမျိုးကြီးအယူထွေးတော့တို့မြင်ချထားပါတော့အမျိုးတော့မတွေ့ရပါဘူးခင်ဗျာ။နှာပေါင်းလုံးတော့ဟိုတွားလာနေကြတာပါခင်ဗျာ။ဟိုလောလောဆယ်တော့ဟိုဒီဟိုဟာပို့ခုနနေမှာဟိုလူကြီးတွေလာတော့တော့ရှိတယ်ခင်ဗျာ။ဟိုဝင်ကြီးတွေလိုပြောတယ်ခင်ဗျာ။ရဲနဲ့လာတော့ကျွန်တော်ဟိုဟာရဲမရဲဖိုင်နဲ့သူတို့ပဲတွေ့ရတာခင်ဗျာ။အဝင်ရှိတဲ့လူတွေပဲတွေ့ရတာခင်ဗျာ
။ရခိုင်ပြည်နယ်ဝင်ကြီးချုပ်ဦးညီပူရဲ့ Facebook စာမျက်နှာမှာတော့နိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဦးကျော်တင့်ဆွေလူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဒေါက်တာဝင်းမြတ်အေးရခိုင်ပြည်နယ်ဝင်ကြီးချုပ်ဦးညီပူနေဆက်ရေးရာဝင်ကြီးဌာနဒုတိယဝင်ကြီးဗိုလ်ချုပ်တန်းထွန်းပြည်ထောင်စုအစိုးရယုံညွှန်ကြားရေးမှူးချုပ်ဦးစော်တန်းအတိုင်ပင်ခံရုံးဝင်ကြီးဌာနညွှန်ကြားရေးမှူးဦးကျော်လွင်ရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်တွေတန်တမန်အဖွဲ့ဝင်တွေနဲ့နိုင်ငံတကာသတင်းသမားတွေဟာတမရော်ရဟရင်နစီနဲ့ဒီကနေ့မောင်းတော်ဒေတာကိုတွားရောက်ခဲ့ကြောင်းရေးသားထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကတော့ ARSA ခေါ်အကြမ်းဖက်အဖွဲ့ကအစိုးရဘက်ကငြိမ်းချမ်းရေးကမ်းလှမ်းလာရင်ဆွေးနွေးမှာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပေမဲ့အစိုးရဘက်ကတော့ ARSA ဟာအကြမ်းဖက်အဖွဲ့စည်းဖြစ်တာကြောင့်ဆွေးနွေးညှိနှိုင်းဖို့မရှိကြောင်းကာကွယ်ရေးဝန်ကြီးဒုတိယပို့ချုပ်ကြီးစိန်ဝင်းကတနင်္လာနေ့ကသတင်းမီဒီယာတွေကိုပြောကြားထားပါတယ်။
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်တဆက်ထက်မှာပဲမတီမငိမ့်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ကပြဿနာတွေကြောင့်မြန်မာနိုင်ငံအပေါ်အနောက်နိုင်ငံတွေကအရေးယူတင်ခတ်ဖို့စဉ်းစားနေကြောင်းသတင်းတွေထွက်ပေါ်လာနေပေမဲ့ပြဿနာကိုဖြေရှင်းရမှာပိတ်ဆို့မှုတွေရဲ့ထိရောက်မှုအပေါ်မှာတော့အကဲခတ်တွေကြားသဘောထားအမျိုးမျိုးရှိနေကြပါတယ်အထူးသဖြင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာလူအခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့စွပ်စွဲခံနေရတဲ့မြန်မာစစ်တပ်အပေါ်အရေးယူဖို့ရည်ရွယ်နေပေမဲ့နိုင်ငံတကာအသိုင်းအဝိုင်းကပူးပေါင်းပါဝင်မဲ့လာလာတွေပေါ်မှာလဲတန်တရာရှိနေကြတာပါဘိတ်ဆိုတင်ခတ်မှုတွေကြောင့်မြန်မာနိုင်ငံပေါ်ရိုက်ခတ်လာနိုင်တဲ့အခြေအနေတွေကိုတော့မစ်ဆုမွန်ကဆက်ပြောပြပေးပါလိမ့်မယ်ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းကတကြောပြန်ပဋိပက္ခတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တန်းဝက်ကျော်ထွက်ပြေးခဲ့ကြရတဲ့အထိဖြစ်ခဲ့ရတယ်ဆိုတဲ့သတင်းနေနဲ့အတူမြန်မာနိုင်ငံအပေါ်ပိတ်ဆိုတင်ခတ်အရေးယူဖို့တိုက်တွန်းမှုတွေထွက်ပေါ်နေတာပါအထူးသဖြင့်ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကလုံခြုံရေးစခန်း30ကိုအကြမ်းဖက်တိုက်ခိုက်ခဲ့တဲ့ ARSA အစွန်ရောက်တွေကိုလိုက်လံရှင်းလင်းရမှာတော့လူခွေရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့စွပ်စွဲခံနေရတဲ့မြန်မာတပ်မတော်ကတာဝန်ရှိသူတွေကိုအရေးယူဖို့အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတချို့မှာစဉ်းစားမှုတွေရှိနေကြတာပါနိုင်ငံတကာအသိုက်အဝန်းအနေနဲ့တာဝန်ရှိတဲ့သူတွေကိုအရေးယူတာဟာကောင်းတဲ့လုပ်ရဖြစ်ပေမဲ့ကျူးလွန်မှုတွေနဲ့ပတ်သက်လို့ခိုင်ခိုင်မာမာပြသနိုင်မှုလိုမယ်လို့မြန်မာနိုင်ငံရေးလေလာသုံးသပ်သူဒေါက်တာလှကျော်စောကရှုမြင်ပါတယ
် EU တို့အမေရိကန်တို့ကစစ်တပ်ကိုခွဲပြီးနည်းနည်းဖိအားပေးတာဟာကျမတို့ဗမာပြည်သူတွေဘက်ကကြည့်ရင်တော့နည်းနည်းကောင်းတဲ့အချက်လို့ကျမကမြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့အခုဟာကဗမာပြည်ရဲ့ဒီရင်းရင်းရဲရေးလုပ်ငန်းစဉ်တစ်ခုလုံးမှာနည်းနည်းမမတင်းတင်းခံနေတာစစ်တပ်ပဲဖြစ်တာ။အဲ့တော့စစ်တပ်ကို EU တို့အမေရိကန်တို့ကဖိအားတစုံတရာပေးတာကျမတို့ပြည်သူတွေဘက်ကကြည့်ရင်ကောင်းမွန်တယ်လို့တွက်ပါတယ်။ဒီ EU ပဲဖြစ်ဖြစ်နော်အမေရိကန်ပဲဖြစ်ဖြစ်သူတို့တကယ်ကိုဟိုဒီစစ်ဘိုတွေခေတန်းကောင်းဆောင်တွေကိုဖိဆန်ရှင်လုပ်မယ်ဆိုရင်သူတို့မှဟိုတပ်တွေအထောက်ကြားတိတိကျကျရှိဖို့လိုတာပေါ့နော်ဥမာ2000ရွှေဝါရောင်ဒေါ်လာရေးဆိုတကယ်ပဲစစ်တပ်ကပြတ်တက်နေတဲ့ပုံတွေကိုသူရအောင်ဒါတပ်တွေအဖြစ်ရနိုင်တာအခုဒီမှာကအဲ့လိုတပ်တွေတက်ကြရာအဖြစ်ကမရနိုင်ဘူးလို့နော်မီးလောင်နေဆိုတာလဲမီးလောင်နေပုံပဲလေတူတူရှုံနေပဲပါတယ်ဆိုတာအတိအကျမရတော့သူတို့အနေနဲ့ဒါဖိအားပေးတယ်အဲ့လိုဖိအားပေးတဲ့အခါမှာခွဲခြားပြီးဖိအားပေးတာပေါ့အစိုးရအောင်မပေးဘဲနဲ့စစ်တပ်ပဲပေးတယ်ဒါဟာကောင်းတဲ့အချက်လို့ကျွန်မကတော့မြင်ပါတယ်
ရိုက်တာသတင်းတပုတ်မှာတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်စစ်တပ်ထိပ်တန်းခေါင်းဆောင်တွေသာမကလူခွင့်ချိုးဖောက်မှုတွေကျူးလွန်ခဲ့သူတွေအဖြစ်ဒေသခံပြည်သူစစ်အဖွဲ့ကတာဝန်ရှိသူတွေကိုပါတန်ခတ်အရေးယူဖို့အမေရိကန်အစိုးရဘက်ကစဉ်းစားနေတယ်လို့လည်းဖော်ပြပါတယ်စစ်တပ်ပေါ်ပြစ်မှတ်ထားတန်ခတ်မှုတွေလက်တွေ့လှုပ်လာခဲ့ရင်တော့မြန်မာနိုင်ငံရေးအပေါ်တိတိတသားရိုက်ခတ်လာနိုင်တယ်လို့သတင်းစာဆရာဦးစီးရသူကသုံးသပ်ပါတယ
်တက်ကလည်းအခုကအစိုးရရဲ့စိတ်ပိုင်းဖြစ်နေတာပေါ့နော်သူကဆိုတဲ့အခါကျတော့သူ့ဟိုကလှုပ်လိုက်ရင်တော့ sanction လှုပ်လိုက်ရင်တော့ဒီအစိုးရကိုပါကြောပါသွားမှာပေါ့လေအစိုးရကလည်းတက်နေရတာတပေါင်းနဲ့ဖြစ်နေတာဟုတ်ဒါပဲနိုင်ငံမှာမဆိုတပေါင်းနဲ့ပေါ့နော်ငွားပြည်ကတော့အခြေခံဥပဒေအရသူကခွဲထားတာတွေရှိပေမဲ့တကယ်တမ်းကျတော့လေအစိုးရစစ်တပ်ဝန်ထမ်းဆိုတာလည်းဒါအစိုးရဝန်ထမ်းပဲဖြစ်နေတဲ့အခါကျတော့ဒါကအစိုးရပါကျွန်တော်တို့ကြောပါသွားတာပေါ့စီးပွားရေးအရဆိုရင်တော့ဒီ sanction ကဘယ်ဘယ်ဟာကိုပဲကျွန်တော်တို့ချချပေါ့နော်စစ်တပ်ကိုပဲချချအစိုးရကိုပဲလှုပ်လှုပ်ဒါမှမဟုတ်ဒီလုပ်ငန်းတွေကိုပဲလှုပ်လှုပ် sanction လို့ပြောလိုက်တာနဲ့တော့ဒီတစ်ဖက်ကဒီယင်းနှိမ့်ညွန့်နယ်မဲ့နိုင်ငံခြားယင်းနှိမ့်ညွန့်နယ်မဲ့သူတွေကတော့စဉ်းစားသွားမှဖြစ်တော့ ီးပွားရေးကိုလည်းတွားပြီးတော့ထိခိုက်နိုင်တာပေါ့နော
်မြမအစိုးရကတော့ရခိုင်ပြည်နယ်ကပြည်ပခါတွေကိုကင်တွဲဖြည့်ရှင်းရမှာလုံခြုံရေးတပ်ဖွဲ့တွေကိုဥပဒေနဲ့အညီဆောင်ရွက်ဖို့ညွှန်ကြားထားကြောင်းပြောဆိုထားပါတယ်ဒါပေမဲ့လည်းရခိုင်ပြည်နယ်ကထွက်ပြေးကြသူတွေလို့ဆိုတဲ့ရိုဟင်ဂျာတွေတန်းဝက်ကြောအထိရှိနေပြီလို့ကုလသမဂ္ဂကခန့်မှန်းထားပြီးလုံခြုံရေးကောင်စီမှာဆွေးနွေးအရေးယူဖို့အထိကြိုးပမ်းမှုတွေလည်းရှိနေတာပါမြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့ဖိအားတွေကိုတော့တရုတ်နိုင်ငံလိုနိုင်ငံမျိုးတွေကဝိုင်းဝန်းကာကွယ်ရက်တီပေးမဲ့အလားအလာတွေလည်းရှိတယ်လို့တရုတ်နိုင်ငံအခြေစိုက်မြန်မာရေးလေ့လာသူဒေါက်တာလှကျော်စောကမြင်ပါတယ
် EU တို့အမေရိကန်တို့ကလည်းတကယ်ဖိအားတွေအတိအကျပေးလာဖို့တော့ရှိဘူးထင်တယ်ချိတ်ချောက်ယုံမဲ့ချိတ်ချောက်ထားလို့ကျွန်မထင်တယ်နောက်တစ်ချက်ကတော့ဒီကိစ္စနဲ့ပတ်သက်လာရင်တော့တရုတ်တို့ရုရှားတို့ကကာကွယ်ပါလိမ့်မယ
်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ဖိအားပေးမှုတွေရှိနေပေမဲ့လည်းအမေရိကန်နိုင်ငံရဲ့အတိုင်းဝိုင်းကြမှာတော့သဘောထားအမျိုးမျိုးရှိနေစေဖြစ်ပါတယ်ဥရောပနိုင်ငံတွေရဲ့ကြားမှာလည်းရည်တည်ချက်ကအခိုင်အမာမတွေ့ရသေးပါဘူးတန်ခတ်မှုတွေချမှတ်ခဲ့မယ်ဆိုရင်လည်းပြင်းပြင်းထန်ထန်ပိတ်ဆို့တာမျိုးမဟုတ်ဘဲစစ်ဖက်ဆိုင်ရာခေါင်းဆောင်တွေရဲ့ခရီးသွားလာခွင့်ကိုကန့်သတ်တာပိုင်ဆိုင်မှုတွေကိုထိန်းချုပ်တာစီးပွားဖက်ဆက်မလုပ်ဖို့တားမြစ်တာမျိုးတွေသာဖြစ်နိုင်တယ်လို့လည်းအကဲခတ်တွေကယူဆနေကြပါတယ်ရှင်
ရှိမှာတယ်မြမဗုဒ္ဓဘာသာဝင်နဲ့အမုံမြတ်ထားတဲ့ရင်းကျွတ်လာပြီနီရွှေတဂုံဇီရီရင်မှာငုံဝီရောင်းတဲ့မွတ်စလင်ဈေးတဲ့ကိုအမျိုးသားရေးလှုပ်ရှားသူတွေနဲ့တန်ခါချို့ဈေးမရောမှုအတွက်တားမြစ်မောင်းထုတ်ခဲ့တဲ့ဖြစ်ရကြောင်းလူမှုကွန်ရက်တွေပေါ်မှာဒီကိစ္စအတော်လေးညှဉ်းခုံမှုတွေရှိခဲ့ပါတယ်ဒီလိုဖြစ်ရဟာအခုဒီချိန်မှာမှစပြီးတော့ဖြစ်ခဲ့တာမဟုတ်ပါဘူးဒီလိုမျိုးအချိန်ချင်းဖြစ်နေတဲ့ပြဿနာမျိုးကိုဘာကြောင့်မရှောင်လွှဲနိုင်တာပါလဲအစိုးရအာဏာပိုင်တွေဘက်ကအရေးယူကင်တွယ်ဖို့အတွက်လစ်ဟာချက်များရှိနေပါသလားဒီကြောင့်ကိုတော့အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းမြတ်လူသူတွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမင်းမြတ်လူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့် direction တွေကိုကျေးဇူးပါတယ်ခင
်အခုအင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုည9နာရီခွဲမှာစတင်မှာဖြစ်ပါရယ်ရှင်။အခုဆက်လက်ပြီးတော့ဒီဘာသာပေါင်းစုံငင်းငင်းရေးဆုတောင်းပွဲဘက်ကိုတလဲကြည့်ကြရအောင်ပါ။မြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးတင်းမာမှုတွေရော့ပါစေဖို့ရည်ရွယ်ပြီးဘာသာပေါင်းစုံငြိမ်းချမ်းရေးဆုတောင်းပွဲတစ်ခုကိုရန်ကုန်မြို့မှာကျင်းပနေပါတယ်။ဘာသာပေါင်းစုံကခေါင်းဆောင်တွေငြိမ်းချမ်းရေးနဲ့တင်းမြတ်ရေးအတွက်တိုက်တွန်းပြောဆိုတဲ့အခမ်းအနားကိုတွားရောက်သတင်းယူနေတဲ့ VOA သတင်းတော့မေခါကိုဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစပြီးရှင်းပြပါတယ်။
ဆွေးကျင်းပွဲအချိန်ကတော့တက်လာတဲ့လူက2000နီးပါးလောက်ရှိရပေါ့နော်ဒီတကွင်းလုံးအောင်ဆောင်ကွင်းတကွင်းလုံးကတော့အပြည့်ပါပဲအပုံလုံးကလည်းဒီငင်းချမ်းရေးအတွက်ရည်ရွယ်ပြီးတော့တက်လာကြတာကြီးပါပဲဘာသာပေါင်းစုံပါဝင်ပါတယ်ဘာသာကြီး5ခုကကိုစားပြုလူတွေအကုန်ပါပါတယ်ရှင့်ဟုတ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အခုလောလောဆယ်ပွဲမှာတို့ကဘယ်လိုမျိုးအစီအစဉ်တွေလှုပ်ဆောင်တာတွေရှိလဲရှင
့်ပထမဦးဆုံးကတော့ဝင်ကြီးချုပ်ဦးချုပ်မင်းသိန်းကနေပြီးတော့ဒီငင်းချမ်းရေးဖျောင်းနိုင်စုဟိုဖြုံးညိပေးတယ်ပြီးတော့ကျန်တဲ့ပရိသတ်တွေအကုန်လုံးကလည်းဒီစီမီလေးကင်ပြီးတော့ဒီဘာသာငါဘာသာကလူဟိုခေါင်းဆောင်တွေရဲ့ပြောတဲ့စကားတွေကိုငင်းသက်စွာနားထောင်နေကြရပေါ့နော်ဟုတ်ကဲ့အချိန်တွေကတော့အခုလက်ရှိအချိန်တွေကအဲ့လိုပါပဲရှင့်ဟုတ
်ဟုတ်ကဲ့ဆိုတော့ဘာသာပေါင်းဆောင်ကခေါင်းဆောင်တွေထင်ရှားတဲ့ပုံကိုဘယ်သူတွေတက်ရောက်တာတွေရှိလဲရှင
့်ဟုတ်ဗုဒ္ဓဘာသာတွေကဆိုလို့ရှင်ငင်းငယ်ရေးစုတွေပါတယ်ရတယ်တန်ကနာယကဥက္ကဋ္ဌဆရာတော်ဒေါက်တာဘန္ဒနာဟိဘလဆိုရင်တက်တယ်ပေါ့နော်အော်ဥစားခရီးယံဘာသာတွေကဆိုလို့ရှင်ချားစ်မောင်မိုးတို့လိုလူမျိုးတွေတက်ပါတယ်နောက်တစ်ခုကဟိုဟိန္ဒူဘာဆိုလို့ရှင်လဲဒေါက်တာလှထုံးတို့လိုအထင်ကြီးအပုဂ္ဂိုလ်တွေတက်ပါတယ်အစ္စလာမ်ဘာသာဝင်တွေကတော့ဒီအစ္စလာမ်ဟိုဘာသာရေးခေါင်းဆောင်ဟိုတက်မယ်လို့ကြီးရထားတဲ့အင်ကယ်ဥပ္ပိုလ်လေးကကျမ်းမာရေးကြောင့်ပေါ့နော်သိအောင်တက်နေရတဲ့အဲ့သူကိုစားဥချော်ချော်ကနေပြီးတော့လာပြတ်ပြီးတော့မိန်ကုံးပြောပါတယ်ရှင်ဟုတ်
ဟုတ်ကဲ့ဆိုတော့ဒီမိကွန်ပြောကြားချက်အရာပေါ့နော်ထင်ရှားတဲ့ဆရာတော်ရဲ့မိကွန်ပြောကြားချက်ထဲမှာဒီဗုဒ္ဓဘာသာထဲမှာရောခရစ်ယာန်ထဲမှာရောဒီအစ္စလာမ်ဘာသာထဲမှာပေါ့နော်အဓိကသူတို့ဘာတွေဟိုပြောသွားတာတွေကိုကြားလဲရှင်အဓိကအချက်ပေါ့နော
်ပထမဦးဆုံးပြောသွားတာကတော့နိုင်ငံတော်ဆိုင်ကနာယကဥက္ကဋ္ဌပြောသွားတယ်ဆရာတော်ကြီးပြောသွားတာကတော့တကယ်ပဲဟိုပစက်ကနေငင်းချမ်းရေးလို့ပြောတာထက်တကယ်စိတ်ရောကိုယ်ပါဘာသာတိုင်းကနေပြီးတော့ငင်းချမ်းရေးကို လူလူချင်းချင်းနဲ့ပူးပေါင်းဆောင်ရွက်ဖို့ဆိုပြီးတော့ဆရာတော်ကြီးကတော့အဲ့ဒါတခုကိုသူဘိုးလုပ်ပြီးတော့ပြောသွားပါတယ်အကုန်လုံးတကယ်ဟိုဘာသာဒီဘာသာရဲ့မဟုတ်ဘာသာရဲ့မဟုတ်ခင်းနဲ့လူတိုင်းလူတိုင်းပါးစပ်ကနေငင်းငင်းရေးမဟုတ်ပဲနဲ့တကယ်လက်တွေ့ကိုယ်တိုင်ငင်းငင်းရေးဖြစ်ရရှိအောင်ကိုယ့်အကူကိုစူးစမ်းဆောင်ရွက်ကြဖို့ပေါ့အဲ့လိုမျိုးသူကတိုက်တွန်းတော်တာမျိုးကိုဟိုကျမတို့ကြားခဲ့ရပါတယ်ရှင်အစ္စလာမ်ဘာသာဝင်ဆရာအစ္စလာမ်ဘာသာဝင်ဗလီဆရာပြောနေတာကတော့အခုလက်ရှိချိန်ဒီသူတို့အစ္စလာမ်ဘာသာဝင်တွေအနေနဲ့ဒီထဲမှာရှိသမျှမြန်မာသူမြန်မာနိုင်ငံထဲမှာနေသမျှကာလကာလုံးဆိုမြန်မာနိုင်ငံသူမြန်မာနိုင်ငံသားတဦးအနေနဲ့ပဲသူတို့ရက်တည်နေတယ်နောက်ပြီးတော့သူတို့ပုံတိုင်းလည်းငင်းငင်းရေးလိုလားတယ်ဆိုတဲ့အကြောင်းကိုတော့သူအခုလက်ရှိချိန်မှာပြောနေပါတယ်ရှင်။သူပြောသွားတာကတော့ဒီသူတို့အရင်တုန်းကလည်းခေအဆက်ဆက်အစ္စလာမ်ဘာသာဝင်တွေကဒီနိုင်ငံရဲ့အကျိုးစီးပွားပေါ့နော်။အာဇာနည်ခေါင်းဆောင်ကြီးတွေကနေစပြီးတော့သူတို့နိုင်ငံတာဝန်တွေစွန့်စွန့်တမန်ဆောင်ရွက်ခဲ့တဲ့ကိစ္စတွေကနေအစချေပြီးတော့သူတို့ကနေပြီးတော့ပြောသွားတာမျိုးတွေပေါ့နော်။အဲ့လိုမျိုးပြောနေတာပါ။အခုလက်ရှိချိန်မှာတော့ပြောနေသေးပါမယ်ရှင်။
ဒါကတော့ရန်ကုန်မြို့မှာကျင်းပနေတဲ့ဘာသာပေါင်းစုံငြိမ်းချမ်းရေးဆုတောင်းပွဲမှာတင်ပြယူနေတဲ့ VOA မြန်မာပိုင်းတင်ဒောင်းမြက်ခတ်ကိုဆက်သွယ်မြင်းမြန်းခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းအင်ကာနေ့ညနေခင်းရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Jodu ကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်။နောက်နှစ်နိုင်ကြာည9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနာဆင်နိုင်ကြပါတယ်။ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးစာတွေပေးပို့လို့ရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမှတ်သတင်းထိုက်ပြောပြပေးပါမယ်ရှင
်။ American ပြည်တော်စု Las Vegas မြို့မှာတနတ်သမား Stephen Petto ရဲ့လက်ချက်နဲ့လူ58ဦးသေဆုံးလူ900နီးပါးဒဏ်ရာရခဲ့ပြီးသတင်းတစ်ပတ်ကျော်ကြာလာပြီမဲ့တိုက်ခိုက်ခဲ့ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။ဘာကြောင့်ဖြစ်ခဲ့ရသလဲဆိုတာကိုအဓိကဦးစားပေးဖော်ထုတ်နေစေဖြစ်တယ်လို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်။တနတ်သမား Petto ကပြစ်ခတ်မှုဖြစ်စေခဲ့တဲ့သူ့လုပ်ရက်တွေကိုဖုံးကွယ်ထားခဲ့တာကြောင့်ပေါ်ထုတ်ဖို့ပို့ပြီးတော့ခက်ခဲစေတယ်လို့မြို့တော်ရဲတပ်ဖွဲ့အကြီးအကဲဂျိုးလွန်ဘတ်တို့ကမနေ့တင်းနယ်လာနေ့ကသတင်းထောက်တွေကိုပြောဆိုသွားပါတယ်။အမေရိကန်ပြည်တော်စုအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်ကနေရာ12ခုထဲမှနေမှာတော်မီလောင်ကျွမ်းနေတာကိုမိသက်သမားတွေအပြင်းထန်စူးစမ်းနှိမ့်သက်နေကြရပါတယ်။တော်မီကြောင့်လူ10ဦးထဲမှနေတည်ဆုံပြီးထောင်နဲ့ချီတဲ့လူတွေလည်းဘေးလွရာရွှေ့ပြောင်းသွားလာနေကြရပါတယ်။လူနေနဲ့စီးပွားရေးလုပ်ငန်းပေါင်း 1,500 ထက်မနည်းမိတဲ့ပတ်သွားတယ်လို့ပြည်내မိသက်အရာရှိတွေကတင်းနယ်လာနေမှာခံမှန်းပြောဆိုထားပါတယ်။တမ်းမြင့်ကုန်ပစ္စည်းတွေကိုမြောက်ကိုရီးယားနိုင်ငံနဲ့အသွေအပြန်အတင်ပို့လုပ်နေတဲ့ကုန်တင်သင်းမောလေးစင်းကိုကမ္ဘာပေါ်ကစိတ်ကန့်ဘယ်နေရာမှာမှစိတ်ကန့်ခွင့်မပြုဖို့ကုလသမဂ္ဂကပိတ်ပင်လိုက်ပါတယ်။ဝိုင်းပယ်ခံထားရတဲ့မြောက်ကိုရီးယားအစိုးရအပေါ်နိုင်ငံတကာကချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့အရေးယူမှုတွေကိုစောင့်ကြည့်စစ်ဆေးတဲ့ကုလသမဂ္ဂကော်မတီအကြီးအကဲကနယူးယောက်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပိတ်ပင်တဲ့အကြောင်းကိုတင်းနယ်လာနေကကြေညာသွားတာဖြစ်ပါတယ်။စပိန်နိုင်ငံကတလိုနီးယားဒေသခေါင်းဆောင်ဟာဒေသလွှတ်တော်အမှတ်တွေကိုအင်္ဂါနေ့မှာစကားပြောဆိုဖို့ရှိနေပါတယ်။ခွဲထွက်ရေးကိုတစ်ဖက်သက်ကြေညာဖို့ကတလန်လွှတ်တော်အမှတ်တွေထောက်ခံမဲ့ပေးမှာကိုစပိန်အစိုးရဘက်ကတော့စိုးရိမ်နေပါတယ်ရှင်။
တဲ့ရင်ချင်းချုပ်ကိုမတင်ငိထိုက်ပြောပြပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လို့ရမှုကမှစုမုံဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ skip sick ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေအစည်းအဝေးကိုတောင်းယူတင်ဆက်ပေးသွားတာပါ VO American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိ9မီတာစက္ကန့်19နဲ့25တို့ကနေထိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောရရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ VO မြန်မာပိုင်းအစည်းအဝေးကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.
From Washington, this is VOA News.